လိုင်သာယာရက်ကွက်တချို့နဲ့တာမွေမြို့နယ်မှာဒီအပိုင်း COVID-19 စစ်ဆေးမှုတွေစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းအစိုးရဖွဲ့ကပြောလိုက်တဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဝန်တန်းထောင်ချီရှိရဲ့လိုင်သာယာချမ်းကြီးဖနက်ဆက်ရုံကဝန်တန်းတက်ရောက် COVID-19 ကိုးစက်ခံရပြီးနောက်ပိုင်းရန်ကုန်တိုင်းရဲ့လူဦးရေအထူးတဆုံးဆက်ရုံဝန်တန်းအများဆုံးရှိရဲ့ဒီမြို့နယ်အတွက်အများစုကစိုးရိမ်မှုတွေရှိနေကြတာပါ။လာမယ့်မေလ16ရက်စနေနေ့မှာချမ်းကြီးစက်ရုံနဲ့ COVID-19 တွေ့ရှိထားတဲ့6ရက်ကွက်10ရက်ကွက်အတွင်းနေထိုင်သူတွေကိုကျန်းမာရေးစစ်ဆေးပြီးစစ်တမ်းကောက်ယူသွားမယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပါတယ်
။ကျွန်တော်လူလုံးစဲကျွန်တော်တို့မနေ့ကစီးပွဲမှာကျွန်တော်တို့တိုင်ပင်ထားတာကစနေနေ့မှာကျွန်တော်လိုက်တာလုပ်မယ်။တနင်္ဂနွေနေ့မှာကျွန်တော်တာမူလုပ်မယ်ပေါ့နော်အဲ့ဒါလို့ကျွန်တော်တိုင်ပင်ထားပြီးတယ်ကျွန်တော်တာမူလို့ပါတော့မရသေးဘူးကျွန်တော်တို့နောက်စီးဝေးဆက်ခေါ်မှာခေါ်ပြီးတော့ကျွန်တော်တို့ပေးနေရာတွေလုပ်တင်လဲဆိုပြီးကျွန်တော်တိုင်ပင်မှာပေါ့နော
် COVID-19 တွေ့ရှိခဲ့တဲ့ချမ်းကြီးစက်ယုံနဲ့ရက်ကွက်နှစ်ခုမှာဆက်စိမ့်မဲ့လူကြီးအတိအကျကိုမခံမနိုင်သေးကြောင်းလိုင်သာယာတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ
်ချမ်းကြီးစက်ယုံရဲ့နောက်တစ်ခါကိုတွေ့ခဲ့တဲ့ဆယ်ရက်ကွက်ရဲ့နောက်တစ်ခါကိုတွေ့ခဲ့တဲ့ဆယ်ရက်အရာပေါ့နော်အဲ့နေရာတွေကိုကောက်မှာသူရဲ့ချက်ထောင်ကြော်လောက်ကိုခံမှန်းထားပေမဲ့ဒီတက်များနိုင်တယ်အများကြီးများနိုင်တ
ယ်ဆက်ပြီးလုံးမဲ့လုပ်ငန်းစဉ်အသေးစိတ်ကိုညှိနှိုင်းနေရလို့သူကပြောပါတယ်အလုပ်ရုံစက်ရုံတွေနဲ့အလုပ်သမားဥယျာဉ်များဆုံးရှိရဲ့လှန်တာယာမြို့နယ်မှာလူဦးရေ3000ကျော်နေထိုင်တယ်လို့ခံမှန်းထားပါတယ်မြို့နယ်အနှံ့ကျန်းမာရေးစစ်ဆေးမှုတွေယူရတဲ့အခါမှာယောဂပိုးရှိမရှိစမ်းသပ်မှုတွေပါလုပ်သွားမယ်လို့သိရပေမဲ့ယောဂပိုးတက်ခွဲစမ်းသပ်မှုအရေးအတွက်ဘယ်လောက်များလုံးနိုင်မလဲမသိကြသေးပါဘူးမေလ6ရက်ကလည်း COVID-19 ပိုးတွေ့ရှိသူအများဆုံးရှိခဲ့တဲ့အင်းစိတ်မြို့နယ်ရက်ကွက်၄ခုမှာလူဦးရေ4000ကျော်ကိုကျန်းမာရေးစစ်တမ်းကောက်ယူခဲ့ပြီး3ရက်ကိုဆေးရုံ16ရက်ကိုကျန်းမာရေးစောင့်ကြည့်စင်တာတွေကိုပို့ပေးခဲ့ပါတယ်။အင်းစိတ်တမြို့နယ်လုံးကျန်းမာရေးစစ်ဆေးမှုတွေယူခဲ့ရမှာလဲရလက်ကောင်းတွေရှိခဲ့ရာကြောင်းရန်ကုန်တိုင်းကအခြားမြို့နယ်တွေကိုပါအလားတူစစ်ဆေးမှုတွေလုပ်ဖို့စဉ်းစားခဲ့ကြတာပါ။ဒါပေမဲ့လူဦးရေအများဆုံးရှိတဲ့မြို့နယ်မှာဒီလိုကျန်းမာရေးစစ်တမ်းယူဖို့ဆိုတာကျန်းမာရေးဝန်ထမ်းအင်အားလောအပ်ပြီးဝန်ထမ်းအင်အားအတော်များများလိုအပ်မှာဖြစ်ပါတယ်ကျွန်တော်ဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်